တော်ကောင်းတို့ယခုချင်းကမှစပြီးတရားနှလုံးသွင်းကြရမှာဖြစ်ပါတယ်တရားရှိမှပေါ်များတဲ့အခါမှာမိမိတို့ထိုင်နေကြတဲ့ရာပုဂ္ဂိုလ်ပြုပြင်ပြီးတော့အထက်ပိုင်းခန္ဓာကိုယ်ကိုဖြောင်းဖြောင်းမမတ်ထားသဘက်တဘောအောက်ကထညာဘက်တဘောအဘောကတင်ပြီးတော့ကောင်းကလေးကိုတော့အနေတော်ရှိတဲ့ကြည်နေတဲ့အမူအရာနဲ့မြလုံးကလေးကိုမှိတ်ပါးစပ်ကလေးကိုပိတ်ပြီးမိမရရဲ့တန်တန်မှာပရမဂုံဝင်နေထွက်လေလေးကိုရှုမှတ်သုံးသပ်ပြရမှာဖြစ်ပါလေ။သမာရင်ဘိက္ခူပါဝိဒ္ဓသမာဟိတောယထာဘုဒ္ဓံပဇာနာတိဆိုတဲ့အတိုင်းပဲ။သမာရိတရားဟာသိအရေးကြီးပါလေ။သမာရိမပါဘဲနဲ့ဝိပဿနာစကန့်တလှမ်းလို့မရပါဘူး။ဒါကြောင့်မလို့တိပ္ပံကျင်းပြီးတော့တမာရီမက်ခင်သုံးပါးနဲ့ညီအောင်ရှေးဝှစွာဆောင်ရွက်ပေးရမယ်။ဒီလိုဒီနေရင်တော့တမာရီလေးတင်းနေပြီးစိတ်တွေဟိုရောက်တယ်အောင်မရောက်တော့ဘူးဆိုရင်မိမိရဲ့ခန္ဓာနှံပြားမှာပေါ်တဲ့ရောသဘောနာတော့ခန္ဓာဖြစ်စဉ်သဘောတရားကလေးတွေကိုသိကြပြီးတော့ရှုမှတ်ပေးကြရမယ်။ရောသဘောကပေါက်ပြတဲ့သဘောတရားရှိတယ်နန္ဒရားကတိတတဲ့သဘောတရားရှိတယ်။ဘောပြန်နေတာကယုတ်သိနေတာကနာ။ဒီတော့ဘောပြန်တဲ့သဘောတရားကလေးကိုတွေးရင်ဒါယုတ်တရားပဲလို့သဘောပေါက်ပြလိုက်ပါ။တိတတဲ့သဘောတရားကလေးကိုတွေးရင်ဒါနန္ဒရားပဲလို့သဘောပေါက်ပြလိုက်ပါ။နန္ဒရားတို့မြင်ဒီမှာယုတ်တရားကိုနှီးပြီးတော့ပေါ်လာကြရတာကြည့်တယ်။ဒါကြောင့်ယုတ်တရားကိုရှုရင်လည်းနန္ဒရားကိုတဖြည်းဖြည်းနဲ့မြင်လာပါလေ။လံတရားကိုရှုရင်လည်းပဲယုတ်တရားကိုတဖြည်းဖြည်းနဲ့မြင်လာပါလေ။ဒါကြောင့်ယောဂပုဂ္ဂိုလ်များကယုတ်ကြံ့ရင်ယုတ်ကိုရှု၊ဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာရှု။စိတ်ကြိုက်တဲ့ပုဂ္ဂိုလ်စိတ်ကိုရှုမှတ်ပေးရမှာဖြစ်ပါလေ။ဒါလည်းရှုမှတ်သုံးသပ်တဲ့အခါမှာဘယ်လိုထွက်လဲဆိုတဲ့ကျောင်းကောင်းကောင်းတက်ကနေပြီးတော့သမာဓိတရားကလေးနဲ့စိုက်ပြီးတော့သမာဓိမဲ့ကသုံးပါးနဲ့ပြည့်စုံအောင်ကြိုးစားပေးလိုက်ပါဒီလိုကြိုးစားနေရင်ကိုယ်ပဲမိမိရဲ့ခန္ဓာကိုယ်အနှံပြားကဉာဏ်ကလေးမှိတ်ထားတော့မြင်စိတ်တော့မပေါ်ဘူးသို့တော်လည်းနားရှိတော့ကံနေကြားနေရလိမ့်မယ်နှာခေါင်းရှိတော့နားနေနားနေရလိမ့်မယ်လေယာမတရုံကြီးကလေးတွေချီးကျူးတဲ့အခါမှာစားစစ်ကလေးတွေပေါ်ပါလိမ့်မယ်။ခန္ဓာကိုယ်ကလည်းပဲတွေးကြည့်စစ်ကလေးတွေပေါ်ပါလိမ့်မယ်။မိမိလောကလည်းပဲတွေးတော့စစ်ကလေးတွေအမျိုးမျိုးပေါ်လာပါလိမ့်မယ်။အဲဒီစစ်ကလေးတွေတစ်မျိုးပြီးတစ်မျိုးပေါ်လာပြီဆိုရင်ပေါ်လာတဲ့အချိန်မှာပေါ်လာမှသိအောင်တတိလေးကြိတ်ပြလိုက်ရမယ်။ပေါ်လာတဲ့အချိန်မှာပေါ်လာမှသိအောင်တတိကိမ့်လို့ဆိုတာကသောလကရကကြိုတင်ပြီးတော့တတိတရားကလေးကတ်ထားမှစေယတိနဲ့တတိနဲ့အမြဲတမ်းရှင်တွဲနေမှာပေါ်လာတဲ့အချိန်မှာပေါ်လာတဲ့ရုပ်နာခန္ဓာကလေးတွေကိုတန်းကနေတန်းကနေသိခွင့်ရမှာဖြစ်ပါတယ်ဒါကိုပဲသာသမန်ကလေးတွေမဖမ်းခင်မှာခြုံကောင်းကောင်းနဲ့ထိုင်ပြီးတော့တောင်းနေရမယ်လို့ဥပမာပေးခဲ့ခြင်းပါဒီတော့ဝင်လေထွက်လေဆိုတဲ့နေရာကနေပြီးတော့တမာရီဆိုတဲ့ခြုံကောင်းကောင်းနဲ့တတိယဝရိယရဲ့တမာရီရဲ့ဒီတရားကလေးတွေနဲ့တော့ငြိမ့်ပြီးတော့စိုက်ပြီးတော့ကြည်နေနိုင်မယ်ဆိုရင်မိမိကလည်းမှာဗဏ္ဍာကပဲပါစိတ်ပဲပေါ်ပေါ်ပေါ်လာရတဲ့ချက်ချင်းသိလိုက်မှာပါပေါ်လာရတဲ့ချက်ချင်းသတိထားမိလိုက်လေရုပ်ရည်တည်ထားမိတာမဟုတ်ဘူးဩထာရုပ်သဘောဒါနံသဘောပါပဲလို့ရုပ်ရည်အထိအမှန်အတိုင်းမြင်ပြီးတော့တည်ထားမိလိုက်တယ်ဒါသမာဓိဆိုတဲ့ခြုံကောင်းကောင်းတည်းမှာဝှထားခြင်းရဲ့အကျိုးဆက်ပါပဲသမာဓိမရှိဘူးဆိုလို့ရှိရင်နာရဟနာရလို့ပဲပြီးမယ်ကျင်နာဟကျင်နေလို့ပဲပြီးမယ်သမာဓိမပါဘဲနဲ့နာရကျင်နာပြတာခံခဲတာကလေးပေါ်လာမှပ ပေါ်တဲ့နေရာလေးတွေလိုက်လိုက်ပြီးတော့ကြည့်မယ်ဆိုရင်တမာရမပါဘဲနဲ့ဝိပဿနာပညာထိုးထွင်းပြီးတော့မသိနိုင်ဘူး။ဒါကြောင့်တမာရမပါဘဲကြည့်ရင်ပညာပဲတွေ့မယ်ပရမတ်မတွေ့ဘူး။ပညာကတွေ့ရင်ဒုပေါင်းကချိလဲတောင်းခဲကြည့်ပဲတွေ့မယ်။အဲ့ဒီလိုတွေ့ရင်ဒိဋ္ဌိအမြင်နဲ့ကြည့်တယ်လို့ခေါ်တယ်ဒါကြောင့်ပရမအမြင်နဲ့ကြည့်နိုင်မှုဆိုတာကြိုတင်ပြီးတော့တတိဝရိယသမာဓိဆိုတဲ့တရား၃မျိုးမျိုးကံတမှာဂိမ်းနေအောင်ကြိုတင်ပြီးတော့ကြိုးစားပြီးပို့လို့ရတယ်။ဒါကြောင့်သမာဓိအားနည်းတဲ့ပုဂ္ဂိုလ်များဆိုရင်10မိနစ်တန်နေ15မိနစ်တန်နေသမာဓိကိုထူထောင်ပေးရမယ်။အဲဒီသမာဓိကလေးတည်ငြိမ်လာပြီဆိုမှဘယ်နေရာကဘယ်လိုထူးခြားချက်ကလေးပေါ်ပေါ်သမာဓိနဲ့ဉာဏ်နဲ့တွဲပြီးတော့ကြည့်လိုက်တဲ့အခါမှာပညာကိုမတွေ့တော့ပရမတ်ကိုတမ်းပြီးတော့သိလိုက်တယ်ဒီဘဝခြေလက်ဆိုတာပုံမှန်တာမတွေ့တော့ဘူးနိုင်နာရသဘောတရားချင်းချင်းချင်းတဲ့သဘောတရားကိုက်ရင်ကိုက်တဲ့သဘောတရားသဘောတရားကလေးတွေစီပဲဉာဏ်ကတိုင်းကြပါတယ်ဒါဟာသမာဓိခြုံတန်းကမ်းနဲ့မှဖြစ်ပြီးတော့ဝိပဿနာနဲ့အရှိကံတရားကလေးတွေကိုလွန်လွဲလို့ဖမ်းယူလို့ရတယ်ဆိုတဲ့သဘောပါဒါကြောင့်မလို့ယောဂီပုဂ္ဂိုလ်များဟာတတိပ္ပံအများရန်ကျင်းပြီးတော့သမာဓိရအောင်ကြိုးစားပေးထားရမယ်။တတိပ္ပံကျင်းနေခြင်းအားဖြင့်သမာဓိမဲ့ခင်ပုံမှန်ဖြစ်နေတယ်။သမာဓိတွေရတယ်။သမာဓိတွေဖြစ်နေတယ်။ပိဋကတွေလုံးကျောင်းနေတယ်။ဒီလိုသမာဓိလေးတွေဖြစ်နေပြီဆိုရင်ဘယ်လိုထူးခြားချက်ပေါ်ပေါ်ဘယ်လိုသဘောတရားပေါ်ပေါ်ပေါ်ဒိဋ္ဌိကိုခွာပြရမလို့တော့ပဲနဲ့အလိုလိုကိုဒိဋ္ဌိစင်တဲ့အမြင်နဲ့သောတာယုတ်တရားပဲဓမ္မတရားပဲယုတ်တရားကလေးကလည်းဖြစ်တဲ့ဖြစ်ပြီးတော့ပြည့်နေတာလားနံတရားကလေးကလည်းဖြစ်တဲ့ဖြစ်ပြီးတော့ပြည့်နေပါလားလို့ယုတ်ဓမ္မနံဓမ္မသဘောတရားအပေါ်မှာဉာဏ်နဲ့တန်တန်မှတ်မှတ်ရှုမှတ်သုံးသပ်နေမှာဖြစ်ပါတယ်အဲဒီရှုမှတ်သုံးသပ်နိုင်ရင်သမာဓိမဂ်ကနေပါမယ်ပညာမဂ်ကနေပါမယ်မဂ္ဂင်္ဂမနဲ့စုံတဲ့အချိန်ကဝိပဿနာဉာဏ်ဖြစ်တဲ့အချိန်ပါပဲ။ဒီလိုဒါကြောင့်ယောဂီပုဂ္ဂိုလ်များဟာဝိပဿနာဉာဏ်ကလေးဖြစ်အောင်တမာရီမဂ္ဂင်သုံးပါးနဲ့ပညာမဂ္ဂင်ထပ်တွဲပြီးတော့တမာရီနဲ့ပညာကိုတွဲပြီးတော့တမာရင်ဘိခွေပါဝိထတမာဟိတောယထဘုဒ္ဓပဇာလတိဆိုတဲ့ဒေသနာအတိုင်းပဲတမာရီကိုလည်းရအောင်လို့ဉာဏ်ပညာကလေးကိုလည်းထပ်အောင်ကြိုးစားပြီးတော့ကျုပ်တရားဆိုတဲ့အမှန်၊နံတရားဆိုတဲ့အမှန်၊ဖြစ်ပြဆိုတဲ့အမှန်၊ဒုက္ခသစ္စာဆိုတဲ့အမှန်တရားကလေးတွေကိုမြင်အောင်ဒီလိုစားစားနဲ့ရှင်းမှတ်သုံးသပ်ပေးကြပါယောဂီပေါင်းတော်ကောင်းတို့